Welcome to the Voice of America in Burmese.
Mingla nane khima phya view American tan nyabai season ga ni 2016 khu ni January la 25 ye mne khin tanin la ni mne khin season ni ko mne 6 na ga ni 9 na thi American ပြည်အောင်စု Washington မြို့တော် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။စံတော်ဝေဒါ32 40 49လောက်ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးပြီပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝတ်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာလာအိုနိုင်ငံကိုရောက်နေပါတယ်။လာအိုနိုင်ငံကအာနာယကွန်မြူနစ်ပါတီခေါင်းဆောင်ပိုင်းမှာအပြောင်းအလဲတွေပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံအရှိတ်ဘက်ခြမ်းကိုနေရာကျတတ်ခတ်ခဲ့တဲ့ဂျိုးနက်စ်နင်းမုန်တိုင်းကြောင့်အနည်းဆုံးလူ14ဦးသေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကမျိုးသက်နဲ့တူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
This morning during my meetings with President Thein Sein, with Aung San Suu Kyi,With General So Win, we discussed the progress that Myanmar has made.
ဒီမနက်ငယ်ဥတော်ခရီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီး Mr. Blinken ပြောသွားခဲ့တဲ့စကားဖြစ်ပါတယ်ခင်ဗျာ။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုနားဆင်ကြရပါလိမ့်မယ်။ဒါအပြင်နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်း30ချက်ကဘာတလွှားထူးခြားစံပြအစီအစဉ်စတာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြမှာဖြစ်ပါတယ်ခင်ဗျာ။
ဖေဖော်ဝါရီလအတွင်းသမ္မတဘရက်ကိုဘားမားကအာဆီယံအဖွဲ့ဝင်ဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲအတွက်လိုအပ်ချက်တွေကိုကြိုတင်ပြင်ဆင်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာလာအိုနိုင်ငံကိုရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာမြို့တော်ဗီယန်တန်းကိုတင်းငွေနေနောက်မှန်ကရောက်သွားတာဖြစ်ပါတယ်။ဒါဟာဝန်ကြီးကယ်ရီရဲ့အာရှသုံးနိုင်ငံခီးစဉ်တွေကပထမခီးတစ်ထောက်ဖြစ်ပြီးနောက်ပိုင်းမှာကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်။လာအိုနိုင်ငံမှာရှိနေစဉ်အတွင်းဝန်ကြီးကယ်ရီဟာပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လည်းပြင်အရေးဆွေးနွေးမှုကြီးထွားလာနေရတဲ့မြောက်ကိုရီးယားနျူကလ িয়ার အရေးအပါအဝင်တခြားဒေသတွင်းကိစ္စရပ်တွေကိုအာရှခေါင်းဆောင်အနေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။သမ္မတဥပမဟာဖေဖော်ဝါရီလအတွင်းကယ်လီဖိုးနီးယားပြည်နယ်မှာအာဆီယံအထူးထိပ်သီးဆွေးနွေးပွဲကိုလက်ခံကျင်းပမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲဟာအမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေအကြားစီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာကိစ္စရပ်တွေတိုးမြင့်ဆောင်ရွက်ရေးဆွေးနွေးခွင့်ရမယ့်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။နေကွန်ပိုင်းမှာတော့သမ္မတဥပမဟာလာအိုနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တဲ့အတွက်အမေရိကန်သမ္မတတဦးအနေနဲ့လာအိုနိုင်ငံကိုပထမဆုံးအကြိမ်တွားရောက်မှာလည်းဖြစ်ပါတယ်။တနင်္လာနေ့ညပိုင်းမှာတော့ဝန်ကြီးကယ်ရီဟာကမ္ဘောဒီးယားနိုင်ငံကိုတွားရောက်မှာဖြစ်ပြီးအာရှဒေသမှာဝန်ကြီးချုပ်ယာရုသက်တမ်းအခြေဆုံးရယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တရုတ်နိုင်ငံကတော့လာမယ့်ပုတ်ထိုးနေ့မှာတွားရောက်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုအပေါ်တရုတ်နိုင်ငံဘက်ကပိုပြီးတော့ထိန်းချုပ်ဟန်တားရေးဝန်ကြီးကယ်ရီကဖိအားပေးပြောဆိုဖို့ရှိနေပါတယ်။
လာအိုနိုင်ငံကအာဆီယံအသင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌယာရူလက်ခံကျင်းပဖို့လုပ်နေချိန်မှာပဲနိုင်ငံအနာကအပြောင်းလဲဖြစ်မဲ့လက္ခဏာတွေပြလာနေပါတယ်။ဒါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလာအိုကိုမလာခင်မှာကလေးမှာပဲပြောင်းလဲလာတာပါ။လာအိုကွန်မြူနစ်ပါတီကဆယ်ကျင်းမြောက်ပါတီကွန်ဂရက်စ်ကနေအသက်88နှစ်ရှိပြီဖြစ်တဲ့ပါတီရဲ့ဝါရင်ခေါင်းဆောင်ကြီးတဦးဖြစ်တဲ့ဘွန်နန်ဗိုချာရစ်ကိုအတွင်းမှုချုပ်တပြင်းနဲ့ရွေးချယ်ခန့်လိုက်ပါတယ်။ဗီယင်ကျန်းမှာကျင်းပတဲ့ဒီ9ရက်ကြာပါတီကွန်ဂရက်စ်ကိုတက်ရောက်သူကိုစလေတော်900ဟာပါတီဝင်2သိန်းကိုကိုစားပြုသူတွေပါ။ဘွန်နန်ဟာလွန်ခဲ့တဲ့ဆနစ်တာဝန်ထမ်းဆောင်ခဲ့သူချွန်မလီဆာဆွန်နာဆုံနေရာကိုဆက်ခံခဲ့သူဖြစ်ပြီးကျောင်းသားဘဝနဲ့ကစစ်တမ်းနဲ့တက်တဲ့အချိန်ကပါဗီယက်နမ်နဲ့ကာလာကြာရှည်စွာဆက်ဆံရေးကိုထူထောင်ခဲ့သူဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးလာအိုကိုအလဲမလာခင်မှာပဲအမေရိကန်နဲ့နိုင်ငံဆက်ဆံရေးကိုပြန်လည်ပြီးထူထောင်နိုင်ခဲ့တဲ့အရင်နိုင်ငံခြားရေးဝန်ကြီးတောင်လွန်ဆီဆိုလက်ကိုလည်းဝန်ကြီးချုပ်ဖြစ်တဲ့ယာရူတိုးပေးလိုက်တာပါ။အခုလိုခေါင်းဆောင်တင်တဲ့အဆောအထည်ပြောင်းလဲတွေလုပ်နေပေမဲ့လူခွင့်ရချုပ်ဖောက်မှုတွေအတွက်အဝေးဘန်ခံနေရတဲ့လာအိုစ်နိုင်ငံအတွက်မူဝါဒတွေကတော့တိတိတသားပြောင်းလဲဖို့မမြင်ဘူးလို့ဝေဖန်ကြပါတယ်။ဒါပေမဲ့တရုတ်လိုလာတဲ့ Polit Bureau အဖွဲ့ဝင်နှစ်ဦးကိုအနာပေးလိုက်တာကတော့တရုတ်ရဲ့ကြီးထွားလာနေတဲ့ဩဇာအရှိန်ကွာကိုညော့ကျစေတယ်လို့ဝေဖန်သူတွေကသုံးသပ်ပါတယ်။ဒါအပြင်အာဆီယံလက်ကျဥက္ကဋ္ဌယာရုလက်ခံယူမဲ့လာအိုစ်နိုင်ငံဟာနိုင်ငံတကာရဲ့အာရုံစိုက်မှုကိုခံလာနေရပြီးနိုင်ငံရဲ့ Communist Party ကတော့တရုတ်နဲ့ Vietnam တို့ကြားဆက်ဆံရေးကိုချိန်ခွင်ရှာနှိဖို့အပြင်စီးပွားရေးတိုးတက်လာစေဖို့အတွက် UTD TV လှုပ်ဆောင်နေတာပါ။
ပါကစ္စတန်နိုင်ငံအနေနဲ့သူတန်းပြည်အတွင်းအခြေဆိုင်လှုပ်ရှားနေတဲ့အကြမ်းဖက်အုပ်စုတွေကိုတိုက်ထုတ်ဖို့ပုံမလို့ဆောင်ဖို့လိုသလိုပို့ပြီးတော့လည်းလှုပ်ဆောင်တင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ပါကစ္စတန်အနေနဲ့အကြမ်းဖက်ကွန်ရက်တွေကိုတိုက်ဖြတ်ဖို့အတွက်အလေးနက်ထားတယ်ဆိုတာပြသဖို့လိုတယ်လို့ Press Trust of India နဲ့ပြုလုပ်တဲ့မေးမြန်းခန်းတစ်ခုအတွင်းသမ္မတအိုဘားမားကပြောကြားခဲ့တယ်လို့တင်းနေနေကဖော်ပြထားပါတယ်။ဒေသတွင်းမှာရောတစ်ကမ္ဘာလုံးအတိုင်းအတာနဲ့ပါအကြမ်းဖက်သမားတွေလုံးဝခုံလုံခွင့်မပြုတင်ကြောင်းသူတို့ကိုတရားဥပဒေအရအရေးယူတင်ကြောင်းသမ္မတအိုဘားမားကပြောကြားခဲ့တယ်လို့ဆိုပါတယ်။အခုလအစောပိုင်းတုန်းကအိန္ဒိယလေတပ်စခန်းတက်ခတ်ခံရတဲ့ကိစ္စမှာပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့တွေကပြုလုပ်ခဲ့တယ်လို့အိန္ဒိယကစွပ်စွဲထားပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား9ဦးသေဆုံးခဲ့တာပါ။တိုက်ခိုက်မှုအပြီးဂျိုင်းရှ်အီမိုဟာမက်ဆိုတဲ့အဖွဲ့ကအဖွဲ့ဝင်တချို့ကိုပါကစ္စတန်ကဖမ်းဆီးထိန်းသိမ်းခဲ့ပြီးအိန္ဒိယရဲ့စုံစမ်းစစ်ဆေးမှုတွေကိုကူညီဆောင်ရွက်ပေးသွားမယ်လို့ပါကစ္စတန်ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်း Press Trust of India နဲ့မေးမြန်းကမှသမ္မတဥပမာကပြောကြားခဲ့တယ်လို့ဆိုပါတယ်
။ပြင်သစ်သမ္မတဟာတုံးရကြအိန္ဒိယခီးစဉ်ဖြစ်တဲ့တနင်္ဂနွေနေ့မှာအိန္ဒိယနိုင်ငံကိုရောက်သွားပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကချန်ဒီဂါမြို့ကိုမနေ့ကရောက်လာတဲ့ပြင်သစ်သမ္မတ François Hollandeကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကကြိုဆိုခဲ့ပါတယ်ဒီချန်ဒီဂါမြို့ရဲ့ပုံစံကို1950ပြည့်နှစ်လုံနဲ့တုန်းကဆွစ်ဇာလန်ပြင်သစ်ပြည်သူ့ကပညာရှင်လီကာပရိုစီယာကရေးဆွဲခဲ့တာပါပြင်သစ်သမ္မတ François Hollande နဲ့အတူအစိုးရရရှိပြီးလုပ်ငန်းရှင်ကြီးတွေအပါအဝင်ကိုယ်စားလှယ်ဖွဲ့ဝင်အများပြားလိုက်ပါလာတာပါအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့ပြင်သစ်သမ္မတအွန်လန်းတို့ဟာပြင်သစ်နိုင်ငံစီကနေဒေါ်လာသန်းပေါင်းများစွာတန်ဖိုးရှိမဲ့တိုက်လင်းတွေဝယ်ယူရေးကိစ္စကိုဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေနဲ့လက်တလောကြုံတွေ့နေရတဲ့ပြင်သစ်နဲ့အိန္ဒိယနှစ်နိုင်ငံတို့အကြမ်းဖက်ဝါဒီတိုက်ဖြတ်ရေးမဟာဗျူဟာတွေကိုလည်းဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ
် UAE ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။အမေရိကန်နိုင်ငံအလဲပိုင်းဂျော်ဂျီယာပြည်နယ်ကနေအရှေ့ပြားနယူးယောက်ပြည်နယ်အထိနှိမ့်မုန်တိုင်းနေရက်ဆက်တိုက်ကြားခဲ့ပြီးတဲ့နောက်ဒေသကနေဟာသူတို့ရဲ့အိမ်တွေပတ်ပတ်လည်နဲ့ကားတွေပေါ်ပြည်နေတဲ့နှင်းတွေကိုတင်းနှင်းငွေနှင်းမှာခေါ်ပြားတွေနဲ့ရှင်းနေကြပြီဖြစ်ပါတယ်။ဖျက်မြအားဖြင့်နင်းတူဟာအနည်းဆုံးလက်မှတ်20လောက်ကြားခဲ့တာဖြစ်ပါတယ်။ Jonas လို့အမည်ပေးထားတဲ့အဲ့ဒီမုန်တိုင်းကြောင့် Washington DC မြို့အနီးဝန်းကျင်က Virginia နဲ့ Maryland ပြည်နယ်တို့မှာသေဆုံးခဲ့တဲ့9ဦးအပါအဝင်နိုင်ငံတော်ကသေဆုံးသူအနည်းဆုံး14ဦးရှိခဲ့တယ်လို့ဆိုပါတယ်။တောက်ကြနေကစပြီးနှင်းတွေဆက်တိုက်ကြနေခဲ့တဲ့အတွက်မြို့တော် Washington DC နဲ့အနီးဝန်းကျင်မှာလည်းကားတွေနင်းတူအောက်မှာမြုပ်နေပြီးအများပြည်သူတို့ပို့ဆောင်ရေးရင်တွေလည်းအားလုံးရန်နာထားရပါတယ်။ Washington DC အနီးဝန်းကျင်မှာတော့ကြခဲ့တဲ့နှင်းပမာဏဟာလက်မ20ကနေလက်မ30အထိရှိခဲ့ပါတယ်။ Washington DC ဒေသကလေဆိပ်ကြီးတစ်ခုဖြစ်တဲ့ Dallas နိုင်ငံကလေဆိပ်နဲ့ Reagan National လေဆိပ်တို့ဟာလည်းကျထားတဲ့နှင်းတွေရှင်းဖို့လိုတာကြောင့်တင်းနှင်းငွေနဲ့တနေ့လုံးပိတ်ထားခဲ့ရပြီးကျောင်းတွေကိုလည်းတင်းနှင်းလာနေအထိပိတ်ထားပါတယ်။ Washington ရဲ့အရှေ့မြောက်ဘက်မှာရှိနေတဲ့ New York မြို့လယ်က Central Park မှာကျခဲ့တဲ့နှင်းတူပမာဏဟာ26လက်မနီးပါးရှိခဲ့တယ်လို့ဆိုပါတယ်။လူဦးရေ9000နီးပါးရှိတဲ့ New York မြို့ကနေအနေနဲ့အပြင်ထွက်သွားလာခြင်းမပြုဘဲစနေနေ့ကတားမြစ်ချက်ထုတ်ပြန်ခဲ့တာကိုတော့အာနာပိုင်တွေကတင်းနှင်းငွေနဲ့မနက်ပိုင်းကပြန်လည်ရုပ်သိမ်းပေးလိုက်ပါတယ
်။ထိုင်းနိုင်ငံမှာမားစ်ယောဂါလို့ခေါ်တဲ့အရှိလေပိုင်းအသက်ရှူလမ်းကြောင်းဆရာယောကုဆက်ယောဂါဖြစ်ပေါ်နေသူဒုတိယတဦးထပ်မံတွေ့ရှိအတည်ပြုထားပါတယ်။ဘန်ကောက်မြို့တော်ကိုတောက်တန်နေ့ကရောက်ရှိလာတဲ့အသက်82နှစ်အရွယ်အိုမန်နိုင်ငံသားအမျိုးသားတူမှာမားစ်ယောဂါဖြစ်ပေါ်နေတဲ့အကြောင်းထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးဌာနကတင်းနှင်းတွင်နေမှာပြောဆိုလိုက်ပါတယ်။သူ့ရဲ့သားဖြစ်သူအပါဝင်သူနဲ့ထိတွေ့မှုရှိခဲ့သူတွေကိုလည်းအာဏာပိုင်တွေကစောင့်ကြည့်နေတာပါ။ထိုင်းနိုင်ငံတွင်ပြီးခဲ့တဲ့နှစ်တုန်းကပထမဆုံးတွေ့ရှိခဲ့ရတဲ့မားစ်ယောဂါဖြစ်ပွားနေတဲ့အိုမန်နိုင်ငံသားကတော့အသက်ရှင်ခဲ့ပါတယ်။2003ခုနှစ်တုန်းကတရုတ်နိုင်ငံမှာလူတွေသေဆုံးရတဲ့အထိကူးစက်ဖြစ်ပွားခဲ့တဲ့ SARS လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါဖြစ်တဲ့ virus ပိုးနဲ့အမျိုးအစားတူတဲ့ corona virus ကြောင့်မားစ်ယောဂါဖြစ်ပွားစေတာပါ။လူသားမှာမားစ်ယောဂါကူးစက်ဖြစ်ပွားမှုကိုတော့2012ခုနှစ်မှာဆော်ဒီအာရေဗျနိုင်ငံမှာပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်။မားစ်ယောဂါဖြစ်ပွားမှုအများစုကတော့အရှေ့အလယ်ပိုင်းဒေသမှာဖြစ်ပါတယ
်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာအခုနှစ်တွင်အိုလံပစ်ပွဲတော်ကျင်းပတဲ့အခါဇီကာလို့ခေါ်တဲ့ကူးစက်ဗိုင်းရပ်စ်ပိုးမပြန့်ပွားအောင်ဟန်တာမဲ့အစီအစဉ်တွေကိုအာဏာပိုင်တွေကထုတ်ပြန်ကြေညာလိုက်ပါတယ်။ချင်းကားတဆင့်ကူးစက်ပြန့်ပွားနိုင်တဲ့အဲ့ဒီဗိုင်းရပ်စ်ပိုးကြောင့်ကိုယ်ဝန်ဆောင်မိခင်တွေကလေးမွေးတဲ့အခါမွေးရပါချိုးရင်းမှုတွေပါလာတာနဲ့လင်ကမ်းဆွဲတဲ့ရောဂါတွေဖြစ်ပေါ်စေတဲ့အဲ့ဒီဇီကာဗိုင်းရပ်စ်ပိုးမပြန့်ပွားရအောင်ဩဂုတ်လအတွင်းကျင်းပမယ့်အိုလံပစ်အကစားရုံးတွေမှာနှိမ့်စဉ်စစ်ဆေးမှုတွေပြုလုပ်သွားမယ်လို့အိုလံပစ်စီစဉ်သူတွေကတင်းငွေနဲ့မှပြောကြားလိုက်တာပါ။စစ်ဆေးမှုတွေစစ်ဆေးမှုတွေအနေနဲ့ချင်းတွေအောင်းနေတဲ့ရေဝတ်နေတဲ့နေရာတွေအားလုံးကိုရှင်းလင်းပေးသွားမယ်လို့ရီယို 2016 Olympic ကျင်းပရေးကော်မတီကပြောပါတယ်ခြေနေကိုတုတ်တင်ရှင်းလင်းနိုင်အောင် Olympic အားကစားအဆောက်အဦးနဲ့ဆိုင်တဲ့နေရာတွေကိုပွဲမဆခင်လေးလအလိုတဲကတန့်စင်စစ်ဆေးသွားမယ်လို့ဆိုပါတယ်အားကစားပွဲတော့ကျင်းပနေတဲ့အချိန်မှာလည်းနေ့စဉ်စစ်ဆေးသွားမယ်လို့ဆိုပါတယ်ဒါပေမဲ့အားကစားသမားတွေနဲ့ပွဲလာကြည့်သူတွေရဲ့ကျန်းမာရေးထိခိုက်မှာစိုးရိမ်တဲ့အတွက်ချင်းသက်ဆေးဖြန်းတာကိုတော့အချိန်နဲ့အချိန်အခါပေါ်မူတည်ပြီးလှုပ်ဆောင်သွားမယ်လို့ဆိုပါတယ်
ဂျာမနီနိုင်ငံဟာအခုထိတင်းနစ်ကိုရွှေ့ပြောင်းဒုက္ခတွေပေါင်း 2,000 လောက်ကိုလက်ခံနေတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့နိုင်ငံနေဆက်တွေမှာတော့အခုဆိုနေဆင်လိုလိုပဲဒုက္ခတွေပေါင်း 200 လောက်ကိုပေးမွန်တော့ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးကတင်းနစ်တွေနေမှာပြောပါတယ်။ဥရောပသမဂ္ဂနိုင်ငံတွေထဲစီးပွားရေးထိတ်တန့်ရောက်နေတဲ့ဂျာမနီကပြီးခဲ့တဲ့နှစ်ထဲမှာတင်ရွှေ့ပြောင်းဒုက္ခတွေနဲ့နိုင်ငံရေးခုံလုံးကတောင်းခံသူပေါင်း 1,300,000 ကိုစံချိန်တင်လောက်အောင်လက်ခံခဲ့ပြီးနောက်ပိုင်းနိုင်ငံအရင်းမြစ်တွေရောပါလာတာနဲ့နိုင်ငံရေးအငင်းပွားမှုတွေတိုးလာနေတာကြောင့်အခုလိုနေဆက်ဒေသတင်းကျပ်မှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်စစ်ပေးဒဏ်နဲ့ဖိနှိပ်ချိမ်းခြောက်မှုဒဏ်တွေကြောင့်ထွက်ပြေးလာကြသူတွေကိုဂျာမနီမှာလုံခြုံရေးနဲ့အကာအကွယ်တွေပေးနေပါတယ်လို့ဝန်ကြီးကသတင်းစာတိုက်တစ်ခုကိုပြောကြားလိုက်ပါတယ်ဒီလိုဂျာမနီရဲ့အကာအကွယ်ပေးမှုကိုမလိုချင်တဲ့သူတွေကိုတော့နေဆက်ကနေဝင်ခွင့်မပေးပါဘူးလို့လည်းပြောပါတယ်ဒါအပြင်ဂျာမနီနိုင်ငံမှာနိုင်ငံရေးခုံလုံးခွင့်မလျှောက်ချင်တဲ့သူတွေကိုဂျာမနီနိုင်ငံတည်းကိုတရားမဝင်လာရောက်ချင်တဲ့သူတွေကိုပါဂျာမနီမှာနေခွင့်မရှိပါဘူးလို့လည်းပြောပါတယ်ဒီနှစ်ထဲမှာအခုထိတော့တနေ့ကိုလူပေါင်း200လောက်ရဲကလက်မခံဘဲနဲ့ပယ်ချခဲ့တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလနဲ့ရှင်တော့ဒီအဲ့ဒီတလာလုံးမှာအပယ်ခံရတဲ့လူပေါင်းက400လောက်ပဲရှိတာပါအစုလိုက်အပြုံလိုက်လဲဝင်လာနေတာမို့နေဆက်ထိမ့်ချုပ်ရဲမှရောမှတ်ပုံတင်တဲ့လုပ်ငန်းစဉ်တွေမှာပါလစ်ဟာမှုတွေရှိခဲ့တယ်လို့လည်းပြောပါတယ်ဒီနှစ်ထဲမှာတော့ဆောင်းတွင်းကိုရောက်နေပေမဲ့အခုတတိတနေ့ကိုဒုက္ခတွေပေါင်း 2,000 လောက်ရောက်လာနေတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းကထုတ်လင်းချက်တွေကို VOA ရဲ့အင်တာနက်ဆိုင်မင်နာဖြစ်တဲ့ bami.voa.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ထိုင်းမြန်မာနေဆက်ကနေပြီးတော့ပေးပို့ထားတဲ့မအေးမာရဲ့သတင်းလှော်တစ်ခုကိုနားဆင်ကြအောင်ပါခင်ဗျာ
ဇန်နဝါရီလအတွင်းကပဲအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA နဲ့မြမအစိုးရရဲ့လက်အောက်ခံနေကြားဆောင်တပ်7319တို့ဟာကော့ကရိတ်မြို့နယ်ကောင်းမှုကြီးရွာမှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီး DKBA တပ်မှူးဗိုလ်မှူးကြီးစောစောင်းကပြောပါတယ်
။အော်လက်ရှိညမလည်းညစေနိုင်ကျမဟုတ်ဖြစ်ခမှုဖြစ်တယ်ကောင်းမှုနော်ဖြစ်ခမှုဖြစ်ပါတယ်မဟုတ်အရက်ကတယောက်ဒီစက်ပြရတယ်ကြာပြရတယ်ဥယျာဉ်နာမကားကအဲ့မှာချီကုန်ရတယ်ဆိုတော့လေဟိုအနေနဲ့အဲ့မှာဝင်ထွက်သွားတာရှိတယ်ဆိုတော့ဟိုဒီလုံခဲ့တဲ့ရက်ကတည်းကနှစ်ပတ်တကျော်လောက်ရှိသူအိမ်ကြီးရှိနေတာဒီကရက်ကအိမ်ကြီးနဲ့ပါတယ်ဆိုတော့လေဒီအဲ့မှာဝင်ပြီးတော့ဒီကမ်းကံဖြစ်တယ်ပေါ့နော
်ထုတ်ပယ်ခံထားရတဲ့ DKBA တက်မှုတွေအခြေဆက်ရနေရာတွေကိုမြမတက်မတော်နဲ့နေကြားဆောင်ပူပေါင်းတက်ဖွဲ့တွေကလုံခဲ့တဲ့နှစ်ပတ်ခန့်ကမီးရှို့ခဲ့တာကြောင့်တိုက်ပွဲတွေပြန်ဖြစ်ခဲ့တာဆိုပြီးဗိုလ်မှူးကြီးစောစန်းအောင်ကပြောဆိုသွားတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကတော့2012ခုနှစ်မှာအဖြစ်ခက်ရစရဲလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA လက်မှတ်ရေးထိုးခဲ့တာပါ။လက်မှတ်မထိုးခင်မှာမြမအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုထုတ်ပယ်ခဲ့ပါတယ်။ဒီနောက်ထုတ်ပယ်ထားတဲ့တက်မှုတွေနဲ့နှိစက်တဲ့အရက်သားတွေကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ထုတ်ပယ်ခံခဲ့ရတဲ့တက်မှုတွေကတော့1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီးဇန်နဝါရီလ16ရက်နေ့ကတက်အင်အားရာဂနန်းလောက်နဲ့အသစ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။ဒီတက်ဖွဲ့နဲ့မြန်မာအစိုးရရဲ့လက်အောက်ခံနေကြဆောင်တက်တွေတိုက်ပွဲပြန်ဖြစ်ခဲ့တာပါ။ကော့ကရိတ်မြို့နယ်ရဲတပ်ဖွဲ့မူယုံကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့တိုက်ပွဲတွေဖြစ်တာမှန်ကန်ကြောင်းအတည်ပြုပြောကြားခဲ့ပေမဲ့ဘယ်တပ်ဖွဲ့တွေဖြစ်တယ်ဆိုတာမစီစစ်ရသေးတဲ့အတွက်မပြောနိုင်သေးကြောင်းအခုလိုပြောပါတယ်
။ဟုတ်ကဲ့မှာကျွန်တော်ကတိုက်ပွဲကစီစစ်နေတော့ခင်ဗျာကျွန်တော်တို့မတင်ရသေးဘူးခင
်ဗျ။ဟုတ်ကဲ့တိုက်ပွဲတော့ဖြစ်တာပေါ့နော်
။ဟုတ်ကဲ့တော့စီစစ်တော့မဟုတ်တော့မတင်ရသေးဘူးကျွန်တော်ပြောလို့မရသေးဘူးအဲအဲကြောင့်ပေါ့
တိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်အတွင်းမှာမငြိမ်မသက်မှုတွေရှိနေပြီးဒေသခံရွာသားတွေကတော့တိုက်ပွဲတွေထပ်ဖြစ်မှာကိုစိုးရိမ်မှုတွေရှိနေတယ်ဆိုပြီးပြောဆိုကြပါတယ်ရှင်
နိုင်ငံမှာနိုင်ငံရေးနဲ့လူ့ခွင့်ရေးခြေအနေတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရရဲ့လက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပိတ်ဆို့ရေးယူတာတွေတဖြည်းဖြည်းလျှော့ပေးလာပြီးမြင့်မှတ်ထားတန်ခတ်မှုတချို့ကြံ့နေတော့မှာပဲလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လူရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပိတ်မှတ်ထားတဲ့တန်ခတ်မှုတွေကိုဆက်ပြီးထားတင်ပါသလားပြန်လည်တင်ပြရေးရှေ့ရှုပြီးတန်ခတ်တာတွေကိုဖယ်ရှားပေးတင်သလားဆိုတာအခုလာမယ့်အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် VOA ဖုန်းနံပါတ်က1239238955လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
တဲ့လေလဲဆွေးနွေးကမှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာအခုတော့နောက်ထပ်အပတ်စဉ်တက္ကနတစ်ခုဖြစ်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုဆက်လက်ပြီးတော့တင်ပြဖို့ရှိပါတယ်မြမနိုင်ငံအသွင်ကူးပြောင်းရေးမှာစိန်ခေါ်မှုအများပြားကြန့်ရှိနေသေးတယ်ဆိုတာကိုသိရှိထားသလိုရွေးကောက်ပွဲအနိုင်ရအစိုးရတင်တဲ့နီနီကကလက်တွဲတော်မှာဖြစ်တဲ့အကြောင်းမတန်သေးရင်ရပ်ပိုင်းရပဲမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးအန်တိုနီဘလန်ကင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာကွန်မြူနတီအနေကကွန်မြူနီကနေတဆင့်စံချိန်စံနှုန်းပြည့်ဝတဲ့တာဝန်ခံမှုရှိတဲ့ယင်းဤမြုံနံမှုတွေဆက်ပြီးတော့အားပေးသွားမယ်လို့လည်းသူကပြောဆိုပါတယ်ဇန်နဝါရီလ18ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဒင်းစာရှင်းလင်းပွဲအတွင်းဒုတိယနိုင်ငံသားဝန်ကြီးဖြစ်တဲ့အန်တိုနီဘလန်ကင်ပြောဆိုချက်တွေကိုမတ်နန္ဒာချန်ကကောက်နှုတ်ပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာနားဆင်ကြပါ
မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုပွားရောက်ခဲ့တဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားလိုက်ပါတယ်ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူပြောင်းလုပ်ငန်းစဉ်တွေကိုအကဲခတ်ဖို့မြန်မာနိုင်ငံကိုတွားရောက်ပြီးထိတ်တန့်နိုင်ငံရေးခေါင်းဆောင်နေတဲ့ပါဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုခဲ့တာပါရွေးကောက်ပွဲအပြီးဖွဲ့စည်းလာမယ့်ဒီမိုကရေစီအစိုးရတင်တဲ့နီနီကကလက်တွဲဆောင်ရွက်သွားမယ်ဆိုတာကိုအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးကသူ့ရဲ့ခီးစဉ်အဆုံးအဖြစ်ဇန်နဝါရီလ18ရက်နေ့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ်
I want to begin this afternoon.By offering our congratulations on the recent elections and commending
all of you. ဒီကောက်ပွဲကိုငြင်းငြင်းကြမ်းနဲ့အောင်မြင်အောင်အတူတကွဆောင်ရွက်နိုင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။1990ခုနှစ်နောက်ပိုင်းမှာဒါဟာပထမဆုံးကြိမ်လူထုရဲ့စစ်မှန်တဲ့ဆန္ဒတွေကိုဖော်ပြနိုင်ခဲ့တဲ့ရွေးကောက်ပွဲဖြစ်တဲ့အပြင်ဒီတစ်ကြိမ်ဟာဒီဆန္ဒတွေကိုဒေသအကောင့်ထဲဖော်ပြီးမဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီမိုကရေစီရေးရှေ့ရှုမဲ့အပြင်လူတိုင်းရဲ့အခွင့်အရေးတွေကိုဒေသမှုပြတာလည်းဖြစ်ပါတယ်။ဒေါ်စန်းစုကြည်ပါဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းအခုအောင်မြင်မှုဟာစစ်စုနှစ်နဲ့ချီပြီးတော့အနှစ်နာခံကြိုးစားခဲ့မှုတွေရဲ့ရလဒ်ဖြစ်တယ်လို့ကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပါတယ်။အလားတူစွန့်လွတ်အနှစ်နာခံခဲ့ရသူတွေများစွာလည်းရှိပါတယ်။မြန်မာအစိုးရအတွက်ဆိုရင်လည်းဒါဟာဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုအတွက်ပေးအပ်ထားတဲ့ကတိအတိုင်းလှုပ်ဆောင်နေကြောင်းပြသမှုပါပဲ။ဒါကြောင့်မလို့အခုချိန်ဟာမြန်မာနိုင်ငံသားအားလုံးနဲ့ခေါင်းဆောင်တွေအားလုံးအတွက်အတူတကွပူးပေါင်းဆောင်ရွက်ပြီးတော့ဆွေးနွေးအသစ်တစ်ခုဖွဲ့စည်းဖို့ကောလံမှုတွေကိုဆွေးနွေးအဖြစ်ရှာကြဖို့အထူးခွင့်လန်းကောင်းတစ်ခုပဲဖြစ်ပါတယ်။
မြန်မာနိုင်ငံအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အတူလူ့ခွင့်ရေးကိုလေးစားလိုက်နာဖို့လာမယ့်အနာဂတ်မှာစိန်ခေါ်မှုတွေအများကြီးကိုရင်ဆိုင်ရအောင်မယ်ဆိုတာကိုလည်းအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုထောက်ပြခဲ့ပါတယ
်။ So this is a moment of great opportunity. A moment for all of Myanmar's political leaders to work together to form a new government.
ကုလမဲအသွင်ကူပြောင်းရေးကာလဟာရှစ်ဆက်ရမယ့်ခီးစဉ်တွေအတွက်မှတ်တိုင်တစ်ခုအဖြစ်သာရှိနေပြီးတော့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ကြရအောင်ပါပါနိုင်ငံအတွင်းကျယ်ပြန့်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုထူထောင်သွားရမှာဖြစ်တယ်လို့ရေရှည်တည်ထောင်အောင်လှုပ်ဆောင်သွားရမှာပါအမျိုးသားညီညွတ်ရေးကိစ္စတွေကိုလည်းဆက်ပြီးတော့လှုပ်ဆောင်သွားရအောင်ပါပါကြာရှိနေသေးတဲ့နိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့လူမျိုးမရွေးကိုယ်ကမှုဘာသာမရွေးလူတိုင်းရဲ့လူခွင့်ရေးတွေကိုလေးစားလိုက်နာဖို့လည်းလိုပါတယ်အသစ်ဖွဲ့စည်းလိုက်တဲ့အစိုးရဟာပြည်သူပြည်သားတွေအားလုံးလိုလားတဲ့ဖွဲ့စည်းပုံခြေခံဥပဒေအောက်မှာလေပတ်ဆောင်ရွက်သွားနိုင်တဲ့အထိပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်သွားကြအောင်ပါဒီရီမားချက်တွေအားလုံးပြည့်ပြည့်စုံတဲ့အထိအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအတွင်းမှာစီးပွားရေးကုမ္ပဏီတွေကတဆင့်စံချိန်စံနှုန်းပြည့်ဝတဲ့တာဝန်ခံမှုရှိတဲ့ယင်းနှိမ့်မြုံနှံမှုတွေကိုဆက်ပြီးအားပေးသွားမယ်လို့လည်းဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ် သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် This morning during my meetings with President Payne Singh with Aung San Suu Kyi with General Suu Kyi we discussed the progress that Myanmar has made as well as the work ahead
ဒီနေ့မနေ့ကမှသမ္မတဦးသိန်းစိန်ဒေါ်ဆန်းစုကြည်ဒုဗိုလ်ချုပ်မှုကြီးဆွေးနွေးလို့နဲ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရဲ့တိုးတက်မှုအခြေအနေတွေအပြင်ရှေ့အလားအလာတွေကိုပါဆွေးနွေးနိုင်ခဲ့ပါတယ်မြန်မာစီးပွားရေးနဲ့ပတ်သက်လို့အစိုးရရဲ့အာရုံထားအလေးထားဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးခဲ့တာမှာလေယာဉ်မြေနဲ့လုံသားတွေရဲ့အခြေအနေတွေတိုးတက်ရေးကိစ္စတွေလည်းပါဝင်ပါတယ်အမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံတွင်းမှာကုမ္ပဏီတွေကနေတဆင့်စံချိန်စံနှုန်းပြည့်ဝတဲ့တာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးတော့အားပေးသွားမှာပါဒါလိုမျိုးရင်းနှီးမြှုပ်နှံမှုတွေဟာပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုကိုအားပေးမဲ့အပြင်လူသားရင်းမြစ်ဖွံ့ဖြိုးမှုတွေလည်းဖြစ်စေလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တရားစရတွေကိုအမျက်ထုတ်သွားရုံနဲ့မဟုတ်ပါဘူး။တိုင်းသားလူမျိုးစုတွေနဲ့အစိုးရကြားငင်းငယ်ရေးလုပ်ငန်းစဉ်တွေနိုင်ငံရေးဆွေးနွေးပွဲတွေအကြောင်းကိုလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်။ဒီကိစ္စတွေအောင်မြင်ရေးအတွက်အမေရိကန်အစိုးရကအတတ်နိုင်ဆုံးကူညီသွားမှာပါ။တချိန်တည်းမှာပဲစစ်တပ်အနေနဲ့ထိုးစစ်တွေအားလုံးရပ်တန့်ပြီးတော့ဒေသထဲမှာရှိတဲ့ရပ်သားပြည်သူတွေစီကိုလိုအပ်တဲ့အကူအညီတွေရောက်ရှိစေရေးလမ်းဖွင့်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။အလားတူလိုပဲဒီမြန်မာနိုင်ငံခီးစဉ်တွင်မနစ်တုံးကသမ္မတဦးဘာမာပြောကြားထားတဲ့အချက်တစ်ခုကိုလည်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါရစေ။ဒီအချက်ဟာမြန်မာပြည်သူပြည်သားအားလုံးယုံကြည်ထားတဲ့အချက်ဖြစ်တယ်လို့လည်းကျွန်တော်ယူဆထားပါရစေ။အဲဒါကတော့မတူညီမှုတွေပေါင်းဆက်ရှင်တွဲနေထိုင်ခြင်းဟာအင်အားတစ်ခုဖြစ်ပြီးတော့တဦးနဲ့တူအမျိုးဘာသာယုံကြည်မှုအရရန်လိုမုန်တီးမှုတွေပပျောက်စေမဲ့ဒီမိုကရေစီနဲ့ညီညွတ်ရေးအပေါ်မှာစန့်ကျင်မှုတွေကိုဖယ်ရှားနိုင်မဲ့တူးတက်မှုလမ်းကြောင်းတစ်ရပ်ဖြစ်တယ်ဆိုတာပါပဲ။ဒီချက်ကိုပဲအခြေခံပြီးတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်နေမှုအပါအဝင်လူမျိုးဘာသာရေးအရာခွဲခြားဆက်ဆံမှုအားလုံးကိုစိုးရိမ်နေတဲ့အကြောင်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြောတဲ့အတိုင်းဆိုရရင်တော့ဒီပြဿနာတွေဟာအားလုံးအပေါ်မှာတပြေးညီတည်းတက်ရောက်စေမဲ့ဥပဒေစိုးမိုးမှုနဲ့ပဲအပြေရှားနိုင်လိမ့်မယ်လို့ဆိုပါတယ်။ဒါမှလည်းအကြမ်းဖက်မှုတွေကနေပြီးတော့ကာကွယ်နိုင်မယ်၊လွတ်လပ်စွာသွာလာလှုပ်ရှားနိုင်မယ်၊လွတ်လပ်စွာပညာသင်အသက်မွေးမှုတွေလှုပ်ဆောင်နိုင်မယ်။ဒါအပြင်လူတိုင်းဟာဒီမိုကရေစီအခွင့်အရေးတွေကိုညီတူမျှတူခံစားကြရမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကဆက်ပေးမဲ့အကူအညီတွေထဲမှာရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကပံ့ပိုးသွားမယ်ဆိုတာကိုအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအဓိကပြောဆိုပါတယ
်။ We will do everything we can to help the new government as it plans a course forward. As progress is made, we hope that the focus in Rakhine State can turn
ဆူအဖွဲ့တကူကျွန်တော်တက်နိုင်များကူညီတော့မှာပါလက်ရှိတိုးတက်မှုတွေအပေါ်အခြေခံပြီးတော့ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုတွေရလာဖို့လူမှုအတိုင်းဝိုင်းတွင်ကိုယ်လည်းမှုပြည်လည်းအောင်ဖြစ်ရှင်သွားမှာပါ။ဒါတွေဟာပြည်내တွင်ဆုပ်ယုပ်မှုတွေကိုဖန်တီးနေတဲ့အကြီးကအချက်တွေဖြစ်ပါတယ်။မြန်မာပြည်သူတွေလူလားတဲ့အမျိုးသားပြည်နယ်ရင်ကြားစီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်နေပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိစ္စတွေအတွက်2012ခုနှစ်ကစရင်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း900ကျော်ကူညီပံ့ပိုးပေးခဲ့ပြီးပါပြီ။ဒီစီဇန်နှစ်တည်းမှာဒီပြည်လုံးအပြစ်ခတ်ရစေးရေးကိစ္စအပြင်လူမှုတိုင်ဝမ်နဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ကန္တပို့ပြီးတော့တိုးတက်လာစေရည်လဲပါဝင်ပါတယ
်။သမရာဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့အချိန်မှာနိုင်ငံရေးကျင်းသားတွေလွတ်ပေးရေးအတွက်ဆွေးနွေးဖြစ်ပါသလားဆိုတဲ့မေးခွန်းကိုဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါတယ
်။ We raised the question of political prisoners with the president and I think that one of the hallmarks of
okay.ဒီအကြောင်းကိုသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစမှာမေးမြန်းဆွေးနွေးခဲ့ပါတယ်။တကယ်တမ်းကျတော့မြန်မာနိုင်ငံပြည်ပပြောင်းလဲရေးရဲ့ထင်ရှားတဲ့တင်ဒါတစ်ခုဟာနိုင်ငံရေးကျင်းသားပေါင်း1300ကျော်ကိုလွှတ်ပေးခဲ့တာပါပဲ။ဒီချက်ကိုကမ္ဘာကဂရုတစိုက်စောင့်ကြည့်ခဲ့ပြီးတော့ဒီမိုကရေစီရှေ့ရှုတဲ့အရေးပါတဲ့အသွင်ကူးပြောင်းမှုတရအဖြစ်နဲ့ယူဆခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးကျင်းသားတွေကြံရှိနေစေဖြစ်ပြီးတော့အချို့ကလည်းနိုင်ငံရေးအကြောင်းပြချက်တွေနဲ့ဆက်လက်ဖမ်းဆီးနေစေဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိအစိုးရကနိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးရေးအစီအစဉ်ပြီးပြတ်အောင်လို့ဆောင်ရွက်သွားဖို့ကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။အစိုးရအသစ်တက်လာတဲ့အချိန်မှာအသွင်ကူးပြောင်းရေးအဆင့်ပြီးဆုံးသွားပြီဖြစ်တယ်လို့နိုင်ငံကျင်းသားတွေလည်းတိတ်ရောက်မှမရှိတော့ဘူးဆိုလို့ရှိရင်အခုလက်ရှိအစိုးရအတွက်ကောင်းမွန်တဲ့သမိုင်းကြောင်းဖြစ်နေတွင်ကြံခဲ့မှာဖြစ်ပါတယ
်ရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးဘယ်လိုရှိမလဲဆိုတဲ့မေးခွန်းကိုလည်းဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလန်ကန်ကအခုလိုဖြေပါတယ
် we are very muchlooking forward to working closely with the new government when it takes office later this
ဒီနေ့တွင်အစိုးရအသစ်တက်လာတဲ့အခါမှာနီနီကက်ကက်ဆက်ဆံသွားနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်ပြောချင်တာကတော့အခုဒီနှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံကိုကျွန်တော်တို့အနေနဲ့ထောက်ပံ့မှုတွေပို့ပြီးတော့လှုပ်ဆောင်ပေးခဲ့တာဖြစ်ပြီးတော့ဒါရီဟာအစိုးရအသစ်တက်လာလို့ရှိရင်လည်းဆက်ပြီးတော့ရှေ့တူလှုပ်ဆောင်သွားမှာပါအခုချိန်မှာဖြစ်နေတဲ့အောင်မြင်မှုတွေနဲ့စိတ်တက်ကြွလှုပ်ရှားမှုတွေကိုကျွန်တော်တို့နားလည်တယ်လို့ရှေ့ဆက်ပြီးတော့စင်ခေါ်မှုတွေရင်ဆိုင်ရမှာကိုလည်းသိရှိထားပါတယ်။အခုတက်လာမဲ့အစိုးရဟာလူလူရဲ့ထောက်ခံမှုအပြည့်ရှိတယ်ဆိုတာပြသခဲ့ပြီးဖြစ်တာမို့လို့ အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝလက်တွဲဆောင်သွားဖို့ဘာမှမဖြစ်နိုင်စရာမရှိပါဘူး။ဒါကြောင့်မို့လို့မြန်မာဆွေးအသစ်နဲ့အမေရိကန်ကြားကျေပြန့်နည်းနည်းတဲ့ဆက်ဆံမှုရှိလာလိမ့်မယ်လို့ပဲကျွန်တော်မျှော်လင့်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးဟာတရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုအပေါ်ချိန်ဝင်ရှာပြန်ညှိဖို့လားဆိုတဲ့မေးခွန်းမျိုးတွေလည်းသတင်းစာရှင်းလင်းပွဲမှာသတင်းတောက်တချို့ကမေးခဲ့ပါတယ်။မြန်မာတရုတ်အမေရိကန်ဆက်ဆံရေးနဲ့အနာဂတ်အလားအလာကိုလည်းမစ္စတာအန်တိုနီဘလင်ကန်ကအခုလိုပြောပါတယ်
။ Our engagement in Myanmar, our work with the government, with the people.
မြန်မာနိုင်ငံမှာမြန်မာဆွေးအပါဝင်ပြည်သူတွေနဲ့အမေရိကန်ကပူးပေါင်းဆက်ဆံမှုတွေလုပ်နေတာဟာမြန်မာပြည်သူတွေအတွက်ပါ။တရုတ်ပါဝင်ဘယ်နိုင်ငံဘယ်သူအတွက်မှမဟုတ်ပါဘူး။မြန်မာနိုင်ငံအနေနဲ့တရုတ်ပါဝင်အင်းကြီးချင်းနိုင်ငံအားလုံးနဲ့အကောင်းဆုံးဆက်ဆံသွားနိုင်လိမ့်မယ်လို့ပဲကျွန်တော်တို့ကမျှော်လင့်ထားပါတယ်။ဒီနေရာမှာအမေရိကန်နဲ့ဆက်ဆံမလားတရုတ်နဲ့ဆက်ဆံမလားဆိုတဲ့ကိစ္စမေးစရာကိုမရှိပါဘူးတရုတ်နဲ့မြန်မာခိုင်မြဲတဲ့ဆက်ဆံမှုရှိလို့ရှိရင်ဒေသအတွင်းလုံခြုံမှုငြိမ်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လားလာကောင်ဖြစ်ပါတယ်ဒါကျွန်တော်တို့ရဲ့လူလားချက်ပါဒီထက်ပိုပြီးတော့ပြောရရင်တော့အခုခီးစဉ်ပြီးကျွန်တော်အနေနဲ့ဆိုးမျိုးတော်နဲ့ဘေကျင်းမျိုးတော်တွေကိုဆက်သွားဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုဟာဒီနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံနဲ့ပိုပြီးတော့နည်းနည်းဆက်ဆံနိုင်ဖို့ကြိုးစားနေတဲ့အပြင်ပူးပေါင်းဆောင်ရွက်မှုတွေလည်းပိုလုပ်နိုင်ဖို့ကြိုးစားနေတာပါအောင်မြင်မှုတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ပါရီမြို့ရာသီဥတုပြောင်းလဲမှုထင်းသိမ်းရေးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့သဘောတူညီမှုတွေရအောင်လုပ်နိုင်ခဲ့တာကတာတကားပါဒီသတင်းပတ်တွေအတွက်မှာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရအောင်လုပ်တဲ့နေရာမှာလည်းတရုတ်နိုင်ငံကအများကြီးပူးပေါင်းဆောင်ခဲ့ပါတယ်အဲဒီတော့ဒီအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာပိုမိုရင့်ကျက်တည်ငြိမ်မှုရှိလာနေပြီဆိုတော့မြန်မာရေးမှာကောင်းမွန်တဲ့ပူးပေါင်းဆောင်မှုတွေနှစ်ဖက်စလုံးကမလုံနိုင်စရာမရှိပါဘူ
းအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာအမေရိကန်ပြည်ထောင်စုဘက်ကဘာတွေကန့်လန့်ခဲ့ပါသလဲဘလို့ပူပေါင်းဆောင်ရွက်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လေဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါတယ
် So first I think I should point out that the United States over the last several years has provided significant assistance to Myanmar indeed over 500
million ပထမဆုံးကတော့ဒီပြည်ခဲ့နှစ်တွေအတွင်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီတွေတိရတာကြီးတိုးမြှင့်ပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြကြပါမယ်အစောပိုင်းကပြောခဲ့သလိုပဲ2012ကနေပြီးတော့စရင်ဒေါ်လာတန်း900ကျော်ရှိပါတယ်ကျွန်တော်တို့အဓိကလှုပ်ဆောင်ခဲ့တာတွေကတော့မြန်မာနိုင်ငံမှာ institution လို့ခေါ်တဲ့ဒီဖွဲ့စည်းမှုအဆောက်အအုံကြီးတွေအခိုင်အမာပေါ်ထွန်းလာစေရည်လူသားရေးမြင့်တဲ့အရေးအသွေးတွေဖွံ့ဖြိုးတိုးတက်လာစေရည်တွေပဲဖြစ်ပါတယ်။အစိုးရဖွဲ့စည်းအုပ်ချုပ်ပုံ၊လူခွင့်ရေး၊ပြည်သူ့ဥပဒေ၊လူသားချင်းစာနာမှုအကူအညီ၊အားနည်းတဲ့အစုအဖွဲ့တွေကိုအကူအညီပေးရေး၊ဒီမိုကရေစီအခွင့်အရေးတွေကိုကာကွယ်မှု၊စီးပွားရေးအခွင့်အလမ်းများတိုးတက်လာစေဖို့စရတွေကိုကျွန်တော်တို့ကအာရုံထားပြီးတော့ကူညီပေးခဲ့ပါတယ်။အခုဒေါက်ဆာစုကြည်နဲ့တွေ့ဆုံခဲ့တဲ့နေရာမှာလည်းအမေရိကန်ကနေအခုလိုကူညီဆောင်ရွက်ပေးနေခဲ့တဲ့အချက်တွေပေါ်မှာအစိုးရအသည့်အနေနဲ့ဆက်ပြီးတော့အတူတကွလှုပ်ဆောင်သွားဖို့ပါပဲ။လူသားချင်းစာနာတဲ့ကူညီမှုတွေအပြင်ဖွံ့ဖြိုးရေးအကူအညီတွေကိုလည်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ဒီထက်ပိုပြီးတော့ခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေကိုဆွတ်ဆောင်နိုင်ဖို့စီးပွားရေးကုန်သွယ်ရေးပြည်ပြမှုအဆင့်တွေဘာတွေလုပ်ရမလဲဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံရေးမူဝါဒတွေနေသားတကျဖြစ်အောင်လုပ်ရမယ့်အပြင်နိုင်ငံပိုပြီးတော့ဖွံ့ဖြိုးလာအောင်အလုပ်ကံအခွင့်အလမ်းတွေပေါ်လာဖို့လည်းအဓိကကျပါတယ်။ဒါရီကိုအမေရိကန်နေနဲ့နီးပညာအကူအညီတွေအကြံဉာဏ်တွေပေးနိုင်အောင်ဆွေးနွေးခဲ့ပါတယ်။ပုဂ္ဂလိကကဏ္ဍတွေမှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာလည်းပါပါတယ်။ပြီးတော့မြန်မာနိုင်ငံမှာလုပ်ခဲ့သမျှလုပ်နေသမျှတွေအပြင်ရှစ်ဆက်ပါပြီးတော့လုပ်သွားမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ပဲပြောရပါလိမ့
်မယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးရွေးကောက်ခံအစိုးရတည်တရပေါ်လာမဲ့အနေအထားမှာအမေရိကန်ပြည်ထောင်စုရဲ့အဓိကအာရုံစိုက်မှုနဲ့ပတ်သက်လို့လည်းမစ္စတာအန်တိုနီဘလင်ကန်ကအခုလိုပြောပါတယ်
။ Look, our focus now is on theon a transparent and peaceful transition to a new government
ကျွန်တော်တို့လက်တလောအဓိကထားနေတာကတော့ဒီအစိုးရသက်စီအာဏာလွှဲပြောင်းရေးမှာငင်းငင်းကြမ်းကြမ်းနဲ့ပုလင်းမိသားမှုတွေရှိစီရေးပါအစိုးရသက်ပေါ်မှာအမျိုးမျိုးမျှော်မှန်းပြောဆိုနေတာတွေတဲ့အစိုးရသက်စီကိုဘယ်လိုလွှဲပြောင်းပေးမလဲဆိုတာကအဓိကဖြစ်ပါတယ်မြန်မာပြည်သူပြည်သားတွေထင်ရှားရှားမြန်မာပြည်သူပြည်သားတွေထင်ထင်ရှားရှားပြသခဲ့တဲ့သဘောဆန္ဒအရာကတော့နောင်ပေါ်ထွက်လာမဲ့ဆွေရမှာဒွန်ဆန်းစုကြည်ရဲ့ဥဆောင်မှု NLD ပါတီရဲ့ဥဆောင်မှုပါပဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့လာမဲ့လတွေအတွင်းမှာပေါ်ထွက်လာမဲ့ဆွေရတဲ့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ပဲရှိပါတယ
်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken ရဲ့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားချက်တချို့ပါရှင်ကျွန်မနန္ဒာချမ်းပ
ါဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6:00 ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနေတာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကြားရမယ့်အစီအစဉ်ထဲမှာဆိုရင်တော့
ဝန်ကြီးချုပ်ဦးမြင့်စွေကတော့အဲ့ဒီစီမံကိန်းကိုသူနဲ့နှိစက်တဲ့ကုမ္ပဏီကိုတာဝန်ပြန်ပေးပြီးသူ့လက်ထက်မှာမရအရဇွတ်အကောင့်ထဲပေါ်သွားမယ်ဆိုတဲ့သဘော
။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ခင်ဗျာ။ပြည်ရင်းသတင်းသုံးသက်ချက်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်မြန်မာပြည်ကပေးစာကဘာတလွားသူသူချာချာစံပြအစီအစဉ်တွေကိုလည်းနားဆင်ကြမှာဖြစ်ပါတယ်။နောက်ပိုင်းမှာလည်းနောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မတ်အေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ် TV မဂ္ဂဇင်းတနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာတဲ့တော်ရရှင်ဒေါက်တာဝင်းရွှေမော်ကဘူသရမျိုးစုံကိုပြောပြတာဖြစ်လို့အင့်တော်စုံအနေထားရှိပါတယ်ဆိုတော့ပြောလာပါတယ်။ရင်နာနဲ့မင်းနဲ့တွေ့ဆုံခြင်းဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်အမေရိကန်ပြည်ထောင်စုကရေးလာတဲ့တော်ရရှင်ကိုသိန်းထွေးကဆက်ပြီးတော့မေးမြန်းပေးစေချင်ပါတယ်တဲ့မတိလိုက်ရတဲ့သမိုင်းကြောင်းရဲ့နောက်ွယ်ကဇလန်းတွေကိုပို့ပြီးတော့သိချင်လို့ပါလို့ဆိုလာပါတယ်ကျမတို့အပတ်စဉ် TV နဲ့ Radio ကနေထုတ်လွှင့်ပေးနေတဲ့ American 3 ADM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်လာပြီးတော့အစာရေးလာတဲ့တော်ရရှင်မှွေးကတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေလို့ကျေးဇူးတင်ပါတယ်ကျမ်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေလေးတပုတ်နဲ့ကြားဖြတ်ဖြော်ပြပေးကြပါရစေ။တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဖို့လည်းရှိပါတယ်နော်။ဒီတစ်ပတ်တော့ဒီနာမည်ကျော် American Rock ဒေဂီတာအဖွဲ့ Eagles အဖွဲ့ကိုပူရဲတီထောင်သူတူဖြစ်တဲ့ဂီတာသမား Glenn Frey အသက်68နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့တဲ့တင်ကိုတော်ရရှင်တွေလည်းသိလိုက်မယ်ထင်ပါတယ်။ Eagles အဖွဲ့ကိုမြန်မာပြည်ရေးသားလည်းတော်တော်လေးကိုနှစ်ချိုက်အားပေးတာဖြစ်ပါတယ်။ဒီကွယ်လွန်သူ Glenn Frey ကနမိုးနီးယားနဲ့အဆင့်မြင့်ရောင်ယောဂအပောင်းဝင်ယောဂတော်တော်များများကိုတပြိုင်တည်းထဲခံစားခဲ့ရပြီးတော့တနင်္လာနေ့မှာအသက်68နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ Eagles State Guitar အဖွဲ့က1980ပြည့်လွန်ကာလမှာအကျော်ကြားဆုံးတေးဂီတာအဖွဲ့တစ်ခုဖြစ်ခဲ့ပြီးတော့သူ့အဖွဲ့ရဲ့အကျော်ကြားဆုံးသချင်အများပြားကို Free ကပူရဲပြီးတော့ရေးသားခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့မြန်မာတွေစိတ်နှစ်သက်တဲ့ Hotel California ဆိုတဲ့သချင်ကိုလည်း Free ကပူရဲပြီးတော့ရေးသားတာပါ။ကွယ်လွန်သူ Free ကိုအမတ်တရဂုံပြူအောင်မိတဲ့အားဖြင့်ဒီ Hotel California ဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြမှာရယ်နော်။သွားရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။Showed me the way. There were voices down the corridor. I thought ဲ့တဲ့သတင်းဘက်ကပဲကွဲလွန်သွားတဲ့ Glen Free ပူရပြီးတော့ Jeta ဆက်ဆိုတဲ့ Hotel California ဆိုတဲ့ Eagle အဖွဲ့ရဲ့သတင်းကိုနားဆင်ခဲ့ကြရတာပါအခုတော့ရှင်နေရဲ့စာရီကိုဆက်ပြီးတော့ပြန်ကြားပေးကြပါမယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကျမတို့ Facebook လူမှုကွန်ရက်အစာမျက်နှာပေါ်မှာလည်းတင်ထားပေးပါရနော်အဲ့ဒီမှာတင်ထားပေးတဲ့သတင်းတွေကိုတော့မြန်မာနိုင်ငံကသောရရှင်တွေပို့ပြီးတော့ကြီးစုဖတ်စုနားဆင်လို့လွယ်ကူစေတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ Facebook အစာမျက်နှာပေါ်မှာလည်းကျမတို့ကိုတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်စကားတွေတော်တော်လေးကိုရရှိပါတယ်အခုပြီးခဲ့တဲ့သတင်းပတ်အတွင်းကပဲကျမတို့ VOE ကနေထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်တွေတုံ့ပြန်ပြီးတော့ရေးသားလာကြတဲ့မှတ်ချက်တွေကိုဖော်ပြပေးကြပါတယ်ဦးသိန်းစိန်အစိုးရတမိုင်းမြန်နပန်လှစီရေးနိုင်ချင်းတွေပြန်လှုပ်ကန်တိုက်တွန်းဆိုပြီးတော့ဒီမြကြခင်တက်တန်းကုံဆိုတော့မယ်မြမအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးဖို့မြန်မာနိုင်ငံကိုရောက်ရှိစေမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မှာတင်ပြခဲ့ပါရင်ဒါရင်းနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အမြင်တွေကိုပြောပြခြင်းပါတယ်သောရရှင်ချိုချိုကတော့သူတို့လှုပ်မှာမဟုတ်ပါဘူးတဲ့နောက်အစိုးရအတက်လာဖို့မျှော်လင့်နေပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မလှုပ်လဲဘာမှမဖြစ်ဘူးနောက်အစိုးရတက်ရင်လှုပ်မှာပဲဟာသူတို့လွတ်တော့သူတို့နာမည်ကောင်းရတာပေါ့ဟိုကသူတို့ကိုစေတနာနဲ့ထောက်ပြတာအခုနေလွတ်ရင်တော့သူတို့နှမ်းပြုတ်လို့ရသေးတယ်လေနောက်3လလောက်ကြာမှလွတ်ချင်ရင်တော့မရတော့ဘူးရချင်ရင်နောင်တပဲရတော့မှာ
သောရရှင်ကြော်ကြော်ဟင်းကတော့ဒီသောရရှင်ချိုချိုလို့မဟုတ်ပါဘူးအဖြစ်ကြားခံနေရတဲ့သူဘသူကမှထောင်ကနေပြီးတော့ဒီလွန်ငင်းချမ်းသာခွင့်နဲ့မလွတ်ပေးသင့်ပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်ဘသူမှလွန်ငင်းချမ်းသာခွင့်မပေးသင့်ဘူးနိုင်ငံရေးသမားပဲဖြစ်ဖြစ်လူသတ်မှုပဲဖြစ်ဖြစ်မူရစီသမားတွေအကုန်လုံးမလွတ်ပေးသင့်ပါဘူးမလွတ်ပဲထားတာအကောင်းဆုံးပါလူဆိုတာကိုလို့ရင်ကိုခံရမယ်လေအပြစ်လုပ်ပြီးလူငယ်ချမ်းသာခွင့်ရနိုင်မယ်ဆိုရင်အားလုံးဟာဥပဒေကိုလေးစားမှမဟုတ်ဘူးဘယ်သူမှအလကားလူတယောက်မဖမ်းပါဘူးဗျာမလွတ်သင့်ပါဘူးလုံးဝကောက်ကွက်ပါတယ်သမရာကြီးခင်ဗျာ
တော်တော်ရှင်မတ်မြမာလာကတော့အခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရုံနဲ့ဒီမြမဒီမိုကရေစီအပြောင်းလဲဖြစ်ပေါ်ဖို့လှုပ်ဆောင်နေတာတွေအရင်တုန်းကလှုပ်ဆောင်ခဲ့တာတွေကိုမေ့ပြစ်လိုက်လို့မရပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
။မြန်တပန်းလှခြင်းမလှခြင်းဟာကိုရေးခဲ့တဲ့သမိုင်းပေါ်မှာမူတည်ပါတယ်။နိုင်ခြင်းတွေလွတ်ယုံတဲ့သမိုင်းကိုပြည်ပုံကားချပြစ်လို့မရပါဘူး။ရှင်းရှင်းပြောရရင်ဒီမိုဆိုပြီးပြောင်းလဲနေပါပြီဆိုပြီးတော့အစားစားအော်နေတဲ့ဒီဘက်ခေတ်ထဲမှာနိုင်ခြင်းတွေထောင်နေတဲ့မှာမရှိသင့်တော့တာကြားလှပေါ့။ဆက်တော့မပြောတော့ဘူး။တော်ကြာဟိုဥပဒေနဲ့ညှိနေအောင်မယ်။
ဇွဲရနာဆိုတဲ့သောရရှင်ကတော့သောရရှင်ကြော့ကြော့ဟင်းလိုပါပဲသောရရှင်ကြော့ကြော့ဟင်းလာမဟုတ်ပြီမလဲသူကလူငယ်ချင်းစာခွင့်နဲ့လွတ်ပေးလိုက်လို့လူဆိုးတွေပါလာရင်တိုင်းပြည်ဒုက္ခရောက်ပါမယ်ဆိုပြီးတော့အကြံပြုလာပါတယ
်လူငယ်ချင်းစာခွင့်ပေးလိုက်လို့အဲ့ဒီလူတွေထဲမှာလူသက်မဒိန်ကျင့်ခိုးဆိုးတိုက်ခိုက်နေတဲ့လူတွေပါသွားလို့ရှင်တိုင်းပြည်မှာခိုးဆိုးတိုက်ခိုက်မှုတွေထပ်ဖြစ်လာရင်ဘယ်လိုလုပ်မလဲနောက်ဆုံးဥပဒေစိုးမိုးမှုဘိုင်းမှာခက်ခဲဖြစ်လာလိမ့်မယ်အဲ့ဒီလူတွေဟာအချိန်မရွေးဥပဒေကိုချိုးဖောက်လာနိုင်ပါတယ်အပြုတ်သဘောနဲ့အကြံပေးခြင်းမှာ
သောရရှင်မျိုးမင်းသိန်းနဲ့မေဇဂဝါတို့ကတော့
ဥသိမ့်စိန်လက်ထက်မှာနာမည်ကောင်းတဲ့နှုတ်ဆက်သွားခြင်းနဲ့ဆိုရင်တော့အချိန်နည်းနည်းပဲကြံပါတော့တယ်ကိုသမိုင်းကြောင့်လှပဖို့အတွက်ရတဲ့အခွင့်အရေးကိုမဆုံးရှုံးစေချင်ပါဘူးပြည်သူအလုံးမေတ္တာထားနိုင်ဖို့ကိုယ့်ရဲ့နောက်ဆုံးအခွင့်အရေးကိုပိုင်ပိုင်နိုင်နိုင်ထိထိမိမိအသုံးချပြပါလို့ပြည်သူတယောက်အနေနဲ့အကြံပြုတောင်းဆိုချင်ပါတယ
်လွတ်လဲနိုင်ငံရေးအကျဉ်းသားတွေလွတ်ပါတကူကြဘူးမဒိန်ကောင်တွေကိုမလွတ်ပါနဲ့အဘရဲ့ခုခေတ်ကနှစ်ခင်းတောင်အလွတ်မပေးအတင့်ရဲရန်ကားနေကြပြီကလေးငယ်လေးတွေလည်းအနည်းငယ်နဲ့ရင်ဆိုင်နေကြရတာအဘကြားသိပါစေ
။သမိုင်းဆိုတာအတိတ်ကာလဖြစ်ဖို့အတွက်သမိုင်းကောင်းဖို့ဆိုရင်လည်းတော့မလုပ်ပါနဲ့ဆိုတော့ရေးလာတဲ့သောရရှင်ကတော့ဝန်ကြိုင်ဖြစ်ပါတယ်
။ပစ္စုပန်မရောက်ခင်ကကောင်းတာလေးတွေလှုပ်ဖူးခဲ့ရင်တော့သမိုင်းဆိုတာထင်ကျန်ပါလိမ့်မယ်။ကောင်းတာလှုပ်ရင်ကောင်းသောသမိုင်းမကောင်းတာလှုပ်ပြီးတော့သမိုင်းကောင်းလိုချင်တယ်ဆိုရင်တော့ဗျာသူများတွေပြောသလိုပေါ့ဆူတောင်းပါလို့
ဒါကတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့အခုလက်ရှိမြန်မာအစိုးရအနေနဲ့သူတို့ရဲ့တက်တန်းအတွင်းမှာလွတ်ပေးပါဆိုပြီးအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးတိုက်တွန်းသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားမှတ်ချက်ပေးလာတာဖြစ်ပါတယ်ရှင်တိုက်တိုက်ဆိုင်ဆိုင်မှာပဲဒီလိုပြောသွားခဲ့ပြီးတော့၃ရက်ကြာတောက်ကြနေဇန်နဝါရီလ22ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသား50ထဲမှနေအပါဝင်အကျဉ်းသား100ကျော်ကိုသမရဦးသိန်းစိန်အမိန့်နဲ့လွန်ငင်းချမ်းသာခွင့်ပေးခဲ့တာပါဒါမင်းလေနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေရောအမေရိကန်ပြည်အောင်စုရောကတော့မြန်မာအကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသား500ဝန်းကျင်ရှိနေသေးပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတာတကယ်ပဲဆိုရင်တော့ဒီလိုမျိုးနိုင်ငံရေးအကျဉ်းသားတွေတယောက်မကျန်ကိုအကျဉ်းထောင်တွေကနေပြန်လွှတ်ပေးဖို့လိုတယ်လို့တိုက်တွန်းပြောကြားသွားခဲ့ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။ဒေတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးကြပါတယ်။ကျွန်တော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့
ီးတော့ VOA ကမြေတားတည်လက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့ဒေတောင်းလာတဲ့သောရရှင်တွေအတွက်အလဲပေးကြပါတယ်ဟုတ်တခေါက်ခခရစ်စမတ်ဒေးတောင်းတာအလွင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ကိုဇော်ခိုင်ဖြစ်ပါတယ်ဒီသောရရှင်က PPTT1/2040 လာရှုပညာရေးကောလိပ်ကကျွန်တော်နဲ့အတူတင်နန်းတက်ခဲ့ကြတဲ့တငယ်ချင်းတွေအားလုံးအတွက်သချင်တောင်းခြင်းလို့ပါတဲ့တငယ်ချင်းတွေအားလုံးတာဝန်ကြရာဒေတာမှာငြိမ်းချမ်းသာရာပျော်ရွှင်ကြပါစေလို့နမ်တူကဆရာအောင်စောခိုင်ကဆူတောင်းပေးလိုက်ပါတယ်။ VOA အဖွဲ့သားတွေအားလုံးလည်းပျော်ရွှင်ချမ်းမြေ့ပါစေဆိုပြီးတော့တချင်းလေးတပုတ်မြေတားတည်လက်ဆောင်ပေးလာပါတယ်ရှင်။ဒီတော့ဒီတပတ်ချောင်းငယ်တည်ဆူထားတဲ့စိတ်ကူးလေးပါပဲဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါမယ်နော်။ဒေတောင်းနဲ့သောရရှင်ရောတိချစ် VOA သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ဆိုထားတဲ့အစိတ်ကူးလေးပါပဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက vanmis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဒါကတော့မအေးတန်လာကြုံစီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာအခုနောက်ထပ်ဆက်လက်ပြီးတော့ထုတ်လွှင့်ပေးမယ့်အပတ်စဉ်အစီအစဉ်ကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်ရန်ကုန်မြို့တစ်စီမံကိန်းကိုအသေးအတန်အကောင့်ထည့်ဖို့လုပ်နေကြတာဘာကြောင့်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတာဖြစ်ပါတယ်မတ်အင်ဂျင်နီယာကကူညီတက်ဆက်ထားပါတယ်ခင်ဗျာ
ဝင်းကြောင့်ဦးမြင့်ဆွေရာထူးသက်တမ်း၅နှစ်အတွင်းအပြင်းထန်အဝေးပန်းခံရဆုံးကိစ္စတစ်ခုကတော့ရန်ကုန်မြို့သစ်စီမံကိန်းအကောင့်တွေဖော်မဲ့ကိစ္စပဲဖြစ်ပါတယ်။ရန်ကုန်မြို့မှာလူကြီးတွေထူထပ်လာတာကြောင့်မြို့သစ်တွေဖော်ထုတ်ရမယ့်ကိစ္စကိုဘယ်သူမှမငြင်းပယ်ကြပါဘူး။ဒါပေမဲ့အဲ့ဒီရန်ကုန်ကြည့်မြင်တဲ့တစ်ဖက်က ပန်းလှိုင်မြင့်တဲ့တွန်တေးတူမြောင်ကြားလှိုင်မြင့်တဲ့လှိုင်သာယာတွန်တေးကားလန်ကြားကမြေအက3000ဝန်းကျင်ပေါ်မှာအကောင့်တွေပေါ်မဲ့မြို့သစ်စီမံကိန်းနဲ့ပတ်သက်လို့ကတော့ပွင့်လင်းမြင်သာမှုလည်းမရှိရင်းနှီးမြှုပ်နှံမဲ့ငွေကြေးပမာဏကလည်းအလွန်များပြားလုပ်ပုံကင်ပုံတွေကလည်းအဂတိလိုက်စားမှုပုံစံဖြစ်နေလို့ဝိုင်းဝန်းကန့်ကွက်ခဲ့ကြတာပါအခုဝန်ကြီးချုပ်ဦးမြင့်စွေဟာသူ့သက်တမ်းကုန်ဖို့နှစ်လလောက်တောင်မလိုတော့တဲ့အချိန်အဲ့ဒီစီမံကိန်းကိုအရင်သူလုပ်ပိုင်ခွင့်ပေးထားတဲ့လူတွေကိုပဲထပ်ပြီးလုပ်ပိုင်ခွင့်ပေးလိုက်ပြန်ပါပြီဒါဖြစ်စင်ပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အများပြည်သူဝိုင်းဝန်းကန့်ကွက်လို့ရက်ဆိုင်လိုက်ရတဲ့ရန်ကုန်မြို့သစ်စီမံကိန်းဆိုတာကတော့ရန်ကုန်ကြည့်ပတိုင်းတစ်ဖက်ကန်းကလယ်မြေအေက3000ကျော်ပေါ်မှာအကောင့်ထယ်ပေါ်ဖို့ရာထားတဲ့စီမံကိန်းပါစီမံကိန်းရဲ့စီးပွားရေးပုံတံဟာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီကမြို့ပြအင်္ဂါရဲနဲ့ညီတဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတံတားလျှက်စစ်ရေပန်းချံကစားကွင်းအဆရှိတာတွေလုပ်မယ်ပြင်းရင်တော့ကြံတဲ့မြေခွက်တွေမှာစီမံကိန်းထဲမှာပါတဲ့အပိုင်းလိုက်ပြန်ပြီးလက်ခွဲရောင်းစာငွေပြန်ရှာအမျက်ပြန်ရအောင်လုပ်မဲ့စီမံကိန်းမျိုးဖြစ်ပါတယ်။ဟိုတယ်တွေ၊စတိုးဆိုင်၊ကုန်စုံဆိုင်ကြီးတွေ၊ကားဂိတ်တွေ၊လူနေတိုက်ခန်းတွေ၊တံပိုးနဲ့အိမ်ယာတွေ၊ရုံးခန်းတွေ၊စိတ်ကန်းတွေအစရှိသဖြင့်ပါ။လွယ်လွယ်ပြောရရင်မြေခွက်ဖို့မြေရောင်းစာဆိုတဲ့စီမံကိန်းမျိုးပါ။စီမံကိန်းအကောင့်ထည့်ဖို့ကုန်ကျစရိတ်ဟာကျပ်ငွေဘီလီယံ 9,000 နဲ့အမေရိကန်ဒေါ်လာ 10 ဘီလီယံလောက်ရှိမယ်။စီမံကိန်းထဲမှာမြို့ပြအခြေခံအဆောက်အုံတွေအပါအဝင်6လမ်းသွားမြကူတတား5ဆင်းပါမယ်လို့ဆိုထားပါတယ်။အလို့ကိုကြီးမားတဲ့စီမံကိန်းကြီးပါ။ဒီလိုအလွန်ကြီးမားတဲ့စီမံကိန်းကြီးကိုနိုင်ငံတကာတင်တာလိုမျိုးမခေါ်ဘဲစောက်လုပ်ရေးလုပ်ငန်းရှင်ကြီးတွေအပါအဝင်ဘသူမှမသိတဲ့မြမစေတနာမြို့သစ်အများပိုင်ကုမ္ပဏီကိုအကောင့်ထယ်ဖို့ခွင့်ပေးလိုက်တယ်လို့ဆိုတဲ့အခါဒီကုမ္ပဏီဟာဘယ်လိုကုမ္ပဏီဖြစ်မလဲသတင်းမီဒီယာတွေကစုံစမ်းကြပါတော့တယ်စုံစမ်းရသမျှအချက်လက်တွေအရကုမ္ပဏီမှတ်ပုံတင်ရုံမှာမှတ်ပုံတင်ထားတဲ့ရင်းနှီးမြှုပ်နှံငွေကျပ်သိန်း1000တောင်မပြည့်တဲ့တနည်းပြောရရင်တိုက်ခန်းကောင်းကောင်းတခန်းစာတောင်စည်ရင်းပြမထားတဲ့ကုမ္ပဏီဖြစ်နေပါတယ်ကုမ္ပဏီဒါရိုက်တာတွေဆိုတာကလည်းဘသူမှမသိတဲ့ဘယ်မှရှာရမှန်းမသိတဲ့လူတွေဖြစ်နေတာပါနောက်ပိုင်းဒီစီမံကိန်းကိုဝင်းကြီးချုပ်ဦးမြင့်စွေရဲ့မိသားစုဝင်တွေသူနဲ့ရင်းနှီးသူတွေကလုတ်ပိုင်ခွင့်ရသွားတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတော့မှဒီစီမံကိန်းကိုရပ်ဆိုင်းထားမယ်ဆိုပြီးနောက်ဆုတ်လိုက်တာဖြစ်ပါတယ
်ဒါပေမဲ့လည်းအဲ့ဒီကြည့်မြင်တဲ့တစ်ဖက်ကမှမြေခွက်တွေကိုအကြီးကျယ်ဝယ်ယူထားပြီးဖြစ်ပုံရတဲ့အဲ့ဒီလူတစုဟာစီမံကိန်းကိစ္စကိုလက်မလျှော့ကြပါဘူးဒီလိုနဲ့ငကိုမျိုးသစ်စီမံကိန်းပြဿနာပေါ်ထွက်ပြီးတစ်နှစ်နီးပါးကြာ2015ဇော်လ10ရက်နေ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းဆိုရအဖွဲ့ကူစားမြို့တော်ဝန်ကမဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်း2040အစီရင်ခံစာဆိုတာကိုတင်ပြလိုက်ပါတယ်။အဲဒီစီမံကိန်းမှာအဆင့်9ဆင့်ဖော်ပြထားပြီးငကိုဝန်ကြီးချုပ်ဦးမြင့်စွေနဲ့စီးပွားရေးသမားတွေအကောင့်ထဲပေါ်လို့တဲ့ရန်ကုန်မြို့သစ်စီမံကိန်းကတော့ရန်ကုန်အနောက်တောင်ပိုင်းမြို့သစ်စီမံကိန်းဆိုပြီးနာမည်တစ်မျိုးနဲ့ပြန်ပါလာပါတယ်။အဲ့ဒီချိန်ကလွှတ်တော်ထဲမှာစီမံကိန်းကြီးတစ်ခုလုံးကိုအတည်ပြုပေးလိုက်တဲ့အတွက်ဝန်ကြီးချုပ်ဦးမြင့်စွေဟာငိုစီမံကိန်းကိုနာမည်အသစ်နဲ့ပြန်အကောင့်ထဲပေါ်ပါတော့တယ်
။ဒီတစ်ချိန်မှာတော့ဦးမြင့်စွေကနည်းနည်းပါနဲ့သွားပါပြီ။စီမံကိန်းအတွက်စိတ်ဝင်စားတဲ့ကုမ္ပဏီတွေကိုတင်တာခေါ်ပါတယ်။အဲ့ဒီမှာစိတ်ဝင်စားတဲ့ကုမ္ပဏီပေါင်း54ခုရှောက်လွှာတွေလာယူကြတယ်လို့ဆိုပါတယ်။ဒါကတကယ်လည်းဖြစ်နိုင်တယ်လို့အလန်ရှူးကုမ္ပဏီတွေနဲ့အရေးအတွက်များအောင်လုပ်တာလည်းဖြစ်နိုင်ပါတယ်။နောက်ဆုံးအဆင့်ကိုတော့ကုမ္ပဏီ3ခုပဲရှောက်လွှာတင်တော့တယ်လို့ဆိုပါတယ်။အဲ့ဒီကုမ္ပဏီတွေကတော့အရင်မြမစေတနာမြို့သစ်အများပိုင်ကုမ္ပဏီကိုနာမည်ပြောင်းထားတဲ့ရန်ကုန်အနောက်တောင်ဒေသဖွံ့ဖြိုးတိုးတက်ရေးအများပိုင်ကုမ္ပဏီ Business Capital City Development Company Limited နဲ့ရွှေပုတ်ပါအပီပီဆိုင်ရာဆောက်လုပ်ရေးကုမ္ပဏီ Limited တို့ပါဝင်ပါတယ်။တကယ်လို့သာဒီကုမ္ပဏီတွေတဲကကုမ္ပဏီတစ်ခုခုကိုရွေးချယ်လုပ်ပိုင်ခွင့်ပေးရမယ်ဆိုရင်ဝင်းကြီးချုပ်ဦးမြင့်စွေနဲ့ဆက်ဆက်ပတ်သက်တဲ့ရန်ကုန်အနောက်တောင်ဒေသဖွံ့ဖြိုးတိုးတက်ရေးအများပိုင်ကုမ္ပဏီကရဖို့လမ်းတိတ်မမြင်ပါဘူးအကြောင်းကတော့ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတ်တမ်းကောင်းတွေမရှိတာရဲ့ရင်းနှီးမြှုပ်နှံမှုပမာဏကိုမေမေရရတင်ပြနိုင်မှာမဟုတ်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ဒီအတွက်ဝင်းကြီးချုပ်ဦးမြင့်စွေကကုမ္ပဏီတာဝန်ရှိသူ3-4ယောက်လောက်ကိုဖိတ်ခေါ်တွေ့ဆုံပြီးစီမံကိန်းကြီးကိုကုမ္ပဏီ3ခုစလုံးပူးပေါင်းဆောင်ရွက်ကြဆိုပြီးလမ်းညွှန်ချက်ပေးလိုက်တာလို့သိရပါတယ်။ဒီနေရာမှာလဲဥမြင့်ဆွေဟာပါနေပါတယ်။သူနဲ့နှိဆက်တဲ့လူတွေရဲ့ရန်ကုန်အနောက်တောင်ဒေသဖွံ့ဖြိုးတိုးတက်ရေးအများပိုင်ကုမ္ပဏီကိုဥဆောင်ကုမ္ပဏီဖြစ်ထပ်ဆင့်တာဝန်ပေးလိုက်တာပါ။အ
အကြောင်းပြချက်ကတော့အဲ့ဒီကုမ္ပဏီဒါရိုက်တာအဖွဲ့ထဲမှာဒေတာကန်တချို့ပါတယ်အကောင့်ထဲပုံမဲ့လဲမြေအများစုအဲ့ဒီကုမ္ပဏီလက်ထဲမှာရှိနေတယ်ဆိုတော့အချက်ကြောင့်လို့ဆိုပါတယ
်ပြည်သူတွေကဘလို့ပဲကန့်ကွက်ခဲ့ကန့်ကွက်ခဲ့ဝန်ကြီးချုပ်ဦးမြင့်စွေကတော့အဲ့ဒီစီမံကိန်းကိုသူနဲ့နီးစပ်တဲ့ကုမ္ပဏီကိုတာဝန်ပြန်ပေးပြီးသူ့လက်ထက်မှာမရအရဇွတ်အကောင့်ထဲပေါ်သွားမယ်ဆိုတဲ့သဘောမြင်တွေ့နေရပါပြီပြောရရင်ဒီစီမံကိန်းကိုဘာကြောင့်မြန်မြန်အကောင့်ထဲပေါ်ဖို့လိုရတယ်လဲဆိုတဲ့အကြောင်းပြချက်တင်တာခေါ်နီးခေါ်ပုံစီမံကိန်းပါလုပ်ငန်းဆောင်တာအားလုံးမှာအားနည်းချက်တွေမမှန်မကန်လုပ်ကြိမ်မှုတွေပါဝင်နေတာမို့နောက် energy အစိုးရတက်လာရင်တက်လာခြင်းပြန်လဲစီစစ်သုံးသပ်ပြီးမှအကောင့်ထဲပေါ်သင့်မသင့်ဆုံးဖြတ်သင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနာနေမနေ့ကအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစမ်းပြအစီအစဉ်ကိုနားဆင်ကြပါမယ်။ Mac Computer ထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားပါတယ်ခင်ဗျာ။
ပင်နယ်ကလာဖူအဒက်စ်ပေါင်းဆိုတဲ့ဖျော်ဖြေရေးအဖွဲ့တစ်ခွဲကလူတွေအစုလိုက်ပြုံလိုက်ကောင်းကင်မှာပြန်တန်းနေတဲ့ကောက်ွက်ဆန်တစ်ခုကိုဇန်နဝါရီလ16ရက်နေ့မှာချီလီနိုင်ငံတောင်ပိုင်းဖယ်တီဗီယာမြို့မှာပြသသွားပါတယ်။အနောက်ဘက်ကမ္ဘာမှာနှစ်စဉ်မြို့တစ်မြို့စီကိုအမေရိကန်ရင်ကျေးမှုမြို့တော်အဖြစ်အစိုးရလက်အောက်ခံမဟုတ်တဲ့ Spain Bureau of Cultural Capital အသင်းကသတ်မှတ်လေးရှိပြီးတော့ဒီနှစ်ကိုတော့ချီလီနိုင်ငံမြို့တော်စန်တီယေဂိုနဲ့မိုင်900ကျော်ဝေးတဲ့ဖယ်တီဗီယာမြို့ကိုတက်မှတ်လိုက်ကြပါဒီလိုရည်ကျင်းမှုမျိုးတော့အထင်အမှတ် Valdivia မြို့ဖျော်ဖြေပွဲမှာဒေသခံနဲ့တခြားဒေသကနေလာကြတဲ့ဖျော်ဖြေရေးအဖွဲ့ဝင်စုစုပေါင်း200လောက်ပူးပေါင်းဖျော်ဖြေခဲ့ကြတာပါ La Fuertes Paus အကအဖွဲ့ကလူအနည်းဆုံး10ယောက်ပြီးခဲ့တဲ့နှစ်ပတ်လောက်ကတည်းကကြိုလာပြီးတော့ဒေသခံဝါဒနာရှင်တွေကိုကာကွယ်မှာပါဝင်ဖို့လေ့ကျင့်ပေးပါတယ်လူတွေအစုလိုက်လေထဲမှာပြန်ဝဲနေတဲ့ကာကွယ်ပုံတွေကျိုးနဲ့ဆွဲထားတဲ့လူတွေရဲ့တူးချင်းအလှပြတရုတ်ပေါ်ပုံစံတွေနဲ့အလုံးလက်ကျွဲပြီးအလံပုံစံလက်တွေချိတ်တန်းဖျော်ပြတဲ့ဖျော်ပြနည်းတွေပါပါတယ်လူတွေအများပြားကိုချိတ်ဆွဲနိုင်တဲ့အီယာမတိုင်ကြီးတိုင်ကိုစပိန်ကနေချီလီကိုရောက်အောင်တည်လာခဲ့ကြတာပ
ါထိုင်ဝမ်အနောက်တောင်ပိုင်းဘူတောင်းမြို့မှာတောင်းမြင့်ဖက်ပုံစံဖျားချောင်းတစ်ခုကိုတည်ဆောက်ပြီးကဘာလက်ခီးတဲ့တွေကိုဆွဲဆောင်နိုင်မယ်လို့မြို့ကန်အုပ်ချုပ်ရေးနဲ့အပန်းဖြေနားနေရေးဌာနကညွှန်လင့်ထားပါတယ်။အပြရောက်မှန်တွေကိုအဓိကသုံးပြီးဒီဇိုင်းထွင်တည်ဆောက်ထားတဲ့ဒေါက်ဖနက်ပုံစံအဆောက်အဦဟာအမြင့်ပေ18မီတာရှိပါတယ်။ထိုင်ဝမ်မျိုးသမီးတော်တော်များများဟာလက်ထက်ထိမ်းများတဲ့အခါရိုးရာအစင်လာရမင်္ဂလာအခမ်းအနားမှာဒေါက်မြင့်ဖနက်တွေကိုစီးပြီးအိမ်မိုးအုပ်ချုပ်ပြားပေါ်နင်းခွဲပြီးတော့ရှောက်တဲ့အစင်လာရှိပါတယ်။အဲ့ဒီလိုရှောင်းမှဆင်းရဲနွမ်းပါမှုနဲ့အတိတ်ကစိုးခဲ့တာတွေကြံခဲ့ပြီလို့အယူရှိပါတယ်။1969ခုနှစ်တည်းအတွင်း Black Food ယောဂါကြောင့်ခြေရောက်တွေဆုံးရှုံးခဲ့ရပြီးဒီလိုမင်္ဂလာအခမ်းအနားမှာရိုးရာအတိုင်းလမ်းလျှောက်ခွင့်အခွင့်အရေးဆုံးရှုံးခဲ့တဲ့အမျိုးသမီးတွေကိုရည်စူးပြီးတော့ဒီအဆောက်အဦကိုဒီဇိုင်းထွင်ဆောက်လုပ်တာဖြစ်ပါတယ်။
စင်ကာပူနိုင်ငံတရုတ်တန်းမှာတော့နှစ်စဉ်ကျင်းပလေးရှိတဲ့တရုတ်နှစ်သက်ကူးအကျိုးနှွေဦးရသည်မိထွန်းပွဲတော်ကိုပြီးခဲ့တဲ့သတင်းပတ်ကုံကလေးကစတင်ကျင်းပနေပါပြီ။တရုတ်နဲ့မလေးရှားနိုင်ငံကဖျော်ဖြေရေးအဖွဲ့တွေပူးပေါင်းပြီးအကမျိုးစုံနဲ့မိထွန်းပွဲတော်ကိုစတင်ကျင်းပတာပါ။ရာချီတဲ့မိဘုံတွေကိုစင်ကာပူနိုင်ငံတရုတ်တန်း New Bridge Land နဲ့ Yudong San လမ်းလယ်မှာထွန်းညှိပြီးတော့အနောက်ဘက်ခရီးဆိုတဲ့ခေါင်းစဉ်နဲ့တရုတ်ရိုးရာပုံပြင်တစ်ခုကိုတေးတရုတ်ဖော်ရင်းနဲ့ LED မီးတွေထိုးပြီးတော့ဖွင့်ပွဲအခမ်းအနားမှာအလှပြတင်ဆက်ခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့တရားဝင်စတင်မဲ့တရုတ်နှစ်သက်ကူပွဲတော်မှာဒီနှစ်ကမြောက်နှစ်ဖြစ်တာကြောင့်ပျော်ရွှင်ခြင်းအသက်ရှည်ခြင်းနဲ့ချမ်းသာကြွယ်ဝမှုကိုသင်္ကေတပြုတဲ့နှစ်တစ်နှစ်အဖြစ်တရုတ်လူမျိုးတွေကယုံကြည်ထားကြတာပါ။စင်ကာပူတရုတ်နှစ်သက်ကူပွဲတော်မှာမီးထွန်းပွဲတော်အပြင်ချင်းသေးအကပြိုင်ပွဲရိုးရာအစားအသောက်ရောင်းချပွဲတွေနဲ့စီတန်းလှည့်လည်တဲ့ဖျော်ဖြေပွဲမျိုးစုံပါဝင်ပြီးတော့မက်လာဆန်အထိချင်းပါတဲ့ပွဲလည်းဖြစ်ပါရဲ့ရှင
်
VOA American တိုင်းရဲ့တင်ပြနေတဲ့မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA ကိုအီးမေးလ်ကတစ်ဆင့်အကြံပေးဝေဖန်အကြံပြုခြင်းနဲ့ဆိုရင်တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ VOA American တိုင်းရဲ့တင်ပြနေတဲ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလေဖြစ်ပါတယ် VOA American တိုင်းရဲ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖတ်ယူနိုင်ပါတယ် VOA ညပိုင်းအစီအစဉ်လေးကိုတော့ည9နာရီကနေ10နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအခုတနင်္လာနေ့ရက်နေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဖေဖော်ဝါရီလအတွင်းသမ္မတဘရက်အိုဘားမားကအာဆီယံအဖွဲ့ဝင်ဆန္ဒနိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးထိပ်သီးဆွေးနွေးခြင်းပမာဖြစ်တဲ့အတွက်အဲ့ဒီအစည်းအဝေးအတွက်လိုအပ်ချက်တွေကြိုတင်ပင်ဆင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာလာအိုနိုင်ငံကိုရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာမြို့တော်ဗီယန်တန်းကိုတင်းတင်းကြပ်ကြပ်နဲ့နောက်မင်္ဂလာရောက်သွားတာဖြစ်ပါတယ်။ဒါဝန်ကြီးကယ်ရီရဲ့အာရှ၃နိုင်ငံခီးစဉ်တွေကပထမခီးတစ်ထောက်ဖြစ်ပြီးနောက်ပိုင်းမှာကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်။လာအိုနိုင်ငံမှာရှိနေစဉ်အတွင်းဝန်ကြီးကယ်ရီဟာပန်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးစိုးရိမ်မှုကြီးထွားလာနေရတဲ့မြောက်ကိုရီးယားနျူကလ িয়ার အရေးအပါအဝင်တခြားအကြောင်းအရာတွေကိုအာရှခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်လာအိုနိုင်ငံကအာဆီယံအသင်းကြီးအလဲကျအောက်ခရာရာထူးလက်ခံဖို့ပြင်ဆင်နေချိန်မှာပဲနိုင်ငံအနာကအပြောင်းလဲဖြစ်လာမယ့်လက္ခဏာတွေပြသလာနေပါတယ်။ဒါဟာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီလာအိုကိုမရောက်ခင်ကလေးမှာပဲပြောင်းလဲမှုတွေဖြစ်ပေါ်လာတာပါ။လာအိုကွန်မြူနစ်ပါတီကဆယ်ကျင်းမြောက်ပါတီကွန်ဂရက်စ်ကနေအသက်88နှစ်ရှိပြီဖြစ်တဲ့ပါတီရဲ့ဝါရင်ခေါင်းဆောင်တဦးဖြစ်တဲ့ဘုန်ခန်းဖာရာချစ်ကိုအတွင်းရေးမှူးချုပ်အသစ်အဖြစ်နဲ့ရွေးချယ်ခန့်အပ်လိုက်ကြတာပါ။ဗီယန်ကျမှာကျင်းပတဲ့အဲဒီ9ရက်ကြာပါတီကွန်ဂရက်စ်ကိုတက်ရောက်သူကိုယ်စားလှယ်900ဟာပါတီဝင်နှစ်သိန်းကိုကိုစားပြုကြသူတွေဖြစ်ပြီးတော့အဲဒီကိုယ်စားလှယ်တွေကရွေးချယ်တာဖြစ်ပါတယ
်။ထိတဲရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစဝင်းလန်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Woods ဖြစ်ပါတယ်။ VOE ရဲ့တင်းနှံနေမြန်ခင်အစီအစဉ်ကိုလှိုင်းလိုမီတာ32 40 49 50နဲ့လှိုင်းလိုမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်လာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးပြောချင်းချမ်းမြေ့တဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ဆံမိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.